တော်ရရှိမှာခင်ဗျာဒီကကဘာကြီးကုံဆုံးလိုက်မယ်မကုံဆုံးခင်မှာပျက်စီးခြင်းကဘေးကိုကြုံတွေ့ရလိမ့်မယ်အဲ့ဒီနောက်ကကဘာဆိုတာပေါ်ထွန်းလိုက်မယ်စသဖြင့်စာထဲမှာရေးကြတာတွေလူတွေပြောနေကြတာတွေကိုကြားမှုကြပါလိမ့်မယ်အဲ့ဒီနောက်ကကဘာဆိုတာအခုလက်ရှိကျွန်တော်တို့မိတင်းနေထိုင်နေရှိကြတဲ့ဒီကဘာမြေလောကနဲ့မသက်ဆိုင်ဘူးလို့လဲထင်ကြမြင်ကြတာတွေရှိကြပါတယ်အဲ့ဒီနောက်ကကာလဆိုတာအခုလက်ရှိဒီကဘာမြေလောကနဲ့မဆိုင်ဘူးအနာဂတ်ကောင်းကင်ဘုံကိုသာဆိုလိုတာလို့ထင်ကြမြင်ကြပါတယ်ဒါဆိုရင်အခုဒီကဘာမြေလောကကြီးဟာကပ်ကာလကုန်ဆုံးချိန်မှာပေါက်ကွဲပျက်စီးပြီးပျောက်ွယ်သွားမှာလားကပ်ကာလဘယ်လိုကုန်ဆုံးမှာလဲနောက်ကပ်ကဘာအကြောင်းသိရှိရမယ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကဟေပြင်းဩဝါဒစာအခန်းကြီး2အခန်းငယ်4ကနေအခန်းငယ်10အထိကိုဒီကနေ့တင်သိရတော့တမန်ကျမ်းအစီအစဉ်မှာလေးလာမှာဖြစ်ပါတယ်။ကောင်းကင်တမန်ထက်တဆင့်နှိမ်ထားခြင်းခံရတဲ့လူသားတေပြစ်စီရင်ခံထားရတဲ့လူသားတွေအတွက်လွတ်မြောက်ဖို့လမ်းရှိပါရဲ့လား။ဟေပြင်းဩဝါဒစာအခန်းကြီး2အခန်းငယ်4ကနေအခန်းငယ်10အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေးလာတင်ပြထားပါတယ်
။တင်သိရတော့တမန်ကျမ်းရဲ့တောကျရှင်မိတ်ဆွေအပေါင်းတို့ဟေပြင်းအသင်းတော်ကြီးနဲ့တကွယုံကြည်သူအသင်းတော်တွေယုံကြည်သူတဦးချင်းတို့ထံတွေ့ကိုကတိရှင်သခင်ခရစ်တော်ရဲ့ဂုဏ်ဒရတ်တီကိုနားလည်ကြဖို့လိုတယ်။အဲ့ဒီလိုနားလည်နိုင်ကြမယ်ဆိုရင်ကတိရှင်ရဲ့ဘုံတကူတော်တို့ဟာအဖဖခင်သခင်ကိုတော်တိုင်ပင်ဖြစ်တော်မူသည်ဆိုတဲ့တစ္ဆာတရားကိုသိသာစေမယ်။အဖဖခင်သခင်ဖြစ်ခြင်းကြောင့်လေသူပြုတ်တော်မူသောကတိရှင်ကြီးစုတော်ဆရာဟာကျွန်တော်များလူသားတို့အတွက်ပြည့်ဝစုံလင်ခြင်းရှိတော်မူတယ်။အပေါ်လိုဘာမှမရှိဘူး။အကျွင့်မဲ့မှန်ကန်သောတစ္ဆာတရားလည်းဖြစ်တယ်။အဲ့ဒီလိုပြေဝစုံလင်လှတဲ့ကျေးဇူးတော်နဲ့ကေတင်ချင်းတရားများကိုခံယူရမှာကတော့အပြစ်သားတို့ဘက်မှအာနေခြင်းပြဿနာတွေအများကြီးရှိနိုင်တယ်။အဲ့ဒီပြဿနာတွေဟာဘာတွေဖြစ်တယ်ဆိုတဲ့အချက်တွေကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေမှာတင်ပြခဲ့ပြီးပြီဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီလိုဟေပြဲအသင်းတော်ယုံကြည်သူတွေနဲ့တကွကျွန်တော်မိတ်ဆွေတို့တွေအတွက်ပါစဉ်းစားစရာပြဿနာတွေဟာ6ချက်ရှိခဲ့တယ်ဆိုတာကိုမနေ့ကသင်ခန်းစာအစပိုင်းမှာကျွန်တော်ဖော်ပြခဲ့ပါတယ်။1စိတ်မျောလွင့်ခြင်းပြဿနာ2တန်တရာပြဿနာ3ညံ့ဖျင်းခြင်းပြဿနာ4ဖောက်ပြန်ခြင်းပြဿနာ5ပြစ်မှားခြင်းပြဿနာ6ငင်းဆန်ခြင်းဆိုတဲ့ပြဿနာတွေပဲဖြစ်တယ်။အဲ့ဒီပြဿနာတွေဟာကယ်တင်ရှင်သခင်ခရစ်တော်ပေးသနာထားတဲ့ကယ်တင်ရှင်ဂျေစုတော်နဲ့လူသားကိုဝေးကွာသွားစေနိုင်တယ်။သတိတရားရကြဆိုပြီးတော့ပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်အကျယ်တွင်ဖော်ပြခဲ့ပါတယ်။ဒါအပြင်အဲ့ဒီပြဿနာတွေတဲကနံပါတ်1ပြဿနာဖြစ်တဲ့စိတ်မျောလွင့်ခြင်းသို့မဟုတ်ဘုရားသခင်သိစေခြင်းလို့ချထားပေးတဲ့ဒေသနာတော်တွေအပေါ်မှာမေ့လျော့ကြောက်ခိုင်းမှုတွေနားမထောင်နိုင်မှုတွေပေလီယကံပြုတ်မှုမှုတွေဟာအပြစ်ဖြစ်စေလိမ့်မယ်ဆိုတာကိုပါဟေပြဲဩဝါဒစာရဲ့အခန်းကြီး2အစပိုင်းသင်ခန်းစာများအဖြစ်ကျွန်တော်အသေးစိတ်တင်ပြပေးခဲ့ပါတယ်ကျန်တဲ့ပြဿနာကြီးတွေရဲ့အကြောင်းတွေကိုတော့ကျန်တဲ့ဟေပြဲဩဝါဒစာများကသက်ဆိုင်ရာသူ့အခန်းကဏ္ဍနဲ့သူဖော်ပြသွားလိမ့်အောင်မယ်ဆိုတာကိုလည်းကျွန်တော်ပြောခဲ့ပါသေးတယ်။မိတ်ဆွေအပေါင်းတို့အခုအခန်းကြီး2ရဲ့ကျန်အပိုင်းမှာတော့အဲ့ဒီပြဿနာရက်တွေတဲ့ခရစ်တော်ကြီးကြီးမြတ်တော်မူခြင်းကိုသာအများဆုံးဖော်ပြပြီးတော့ယုံကြည်ခြင်းနဲ့သက်ဆိုင်တဲ့ပြဿနာတွေအကြောင်းကိုတော့တစ်ခဏလောက်ချက်လှတ်ထားကြပါအောင်စုလို့တင်ပြထားခြင်းပါတယ်။မိတ်ဆွေအပေါင်းတို့ကတိရှင်သခင်ခရစ်တော်ရဲ့လူသားတိပဂရိကိုခံယူခြင်းအပြင်လူသားအလွန်ပိသသောပုံစံဆိုတာကိုကျွန်တော်တို့ဟာကြိမ်ဖန်များစွာမိလျော့ကြောခိုင်းတတ်ကြပါလေအမှန်တော့သူရဲ့ကောင်းကင်ဘုံတော်နဲ့အနန္တဘုရားသခင်ဖြစ်ခြင်းဆိုတာကိုကျွန်တော်တို့အနေနဲ့လေးနဲ့ပြုကြရမှာဖြစ်တယ်လို့ကတိရှင်ရဲ့လူသားတိကံလူသားဖြစ်ခြင်းဆိုတာကိုလေကျွန်တော်များတို့အနေနဲ့အလေးနဲ့ပြုကြရမှာသာဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့စောစောပိုင်းကဟေပြဲဩဝါဒစာတွင်မှဖော်ပြပေးခဲ့တဲ့အတိုင်းပဲကယ်တင်ရှင်သခင်ခရစ်တော်ဟာဘုန်းတော်ယောင်ဝါနဲ့လူလောကကိုဆင်းသက်ပြီးတော့လူတွေအဖို့ဘုရားသခင်ယေရှုတော်ကိုထင်ဟပ်ပေါ်လွင်စေခဲ့သလိုလူသားတိပဂရိရဲ့အသွင်တရံကိုခံယူပြီးတော့လေအပြစ်လူသားတို့ကိုစားအဖဘုရားသခင်ရှိတော်ကိုပြန်လည်တက်ကြွသွားခဲ့တာပဲတနည်းအားဖြင့်ဖြောင်းပြောင်ကြီးဆန့်ကျင်နေတဲ့မတူညီတဲ့တန်တမန်ဘဝနှစ်ခုကိုတာဝန်ယူခဲ့ခြင်းပဲဖြစ်တယ်ဆရာကသဘာဝကြကြကလေးကျွန်တော်တို့တွေးနိုင်တဲ့သခင်ပဲဖြစ်နေပါတယ်အဲ့ဒီလိုသခင်ရဲ့လူဘဝပုံစံလူဘဝတာဝန်ကိုဆောင်ခဲ့တဲ့အကြောင်းတွေကိုဒီကနေ့သင်ခန်းစာတွေဟာဘယ်လိုများဆက်လက်ဖော်ပြသွားအောင်မယ်ဆရာကစတင်နาศင်ကြည့်ကြပါစို့ဟေပြဲဩဝါဒစာအခန်းကြီး2အငယ်5ငါတို့ပြောဆိုသောနောင်ကပ်ကဘာကိုအုပ်ဆိုးရသောအခွင့်ကိုကောင်းကင်တမန်တို့၌အပ်ပေးတော်မူသည်မဟုတ် အခုဖော်ပြလိုက်တဲ့နောင်ကပ်ကဘာဆိုတာနဲ့ပတ်သက်လို့အချို့ကျမ်းစာဖတ်သူလေ့လာသူတွေအနေနဲ့ဒါဟာအနာဂတ်ကောင်းကင်ဘုံကိုဆိုလိုတာပဲမြေလောကနဲ့မဆိုင်ဘူးလို့ထင်တတ်ကြပါတယ်မဟုတ်ပါဘူး Greek စာပေအရ inhabited earth ဆိုပြီးတော့ဖော်ပြပါတယ်လူသားကဘာကိုသာဆိုလိုခြင်းဖြစ်ပါတယ်ဟုတ်ပါတယ်အခုကပ်ကဘာဆိုတာဟာရှမာသဲခရစ်ဝင်ကျမ်းမှာနိုင်ငံတော်ဆိုပြီးတော့ဖော်ပြထားတာကိုတွေ့နိုင်ပါတယ်ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး24အငယ်73နဲ့74အရာအခုလိုတွေ့ရခြင်းဖြစ်ပါတယ်အကျဉ်သူသည်အဆုံးတိုင်အောင်တည်ကြည်၏ထိုသူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်လူမျိုးအပေါင်းတို့အားသက်သေဖြစ်မည်အကြောင်းနိုင်ငံတော်နှင့်ရှင်သောဧဝံဂေလိတရားကိုလောကီနိုင်ငံအရရရှိသမျှတို့၌ဟောရလိမ့်မည်ထို့ပြီးမှအဆုံးသည်ဖြစ်လက်တံအဲ့ဒီလိုတွေ့ရခြင်းဖြစ်ပါတယ်အဲ့ဒါဟာလူသားတို့အမိသဟဲပြုရာတက်ကပါဖြစ်ပါတယ်ခရစ်တော်၏ကယ်တင်ခြင်းတရားကိုစတင်ခံစားရာကနေပြီးတော့နောက်ဆုံးအချိန်ခရစ်တော်ကြွလာပြီးတော့အုပ်ဆိုးမဲ့မြေပေါ်ကကောင်းကင်နိုင်ငံတော်တည်ထောင်ခြင်းအဲ့ဒီမြေပေါ်ကကောင်းကင်နိုင်ငံတော်နဲ့အဆုံးသတ်မဲ့အနာဂတ်ကာလကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီလိုပါပဲယောမဩဝါဒစာထဲမှာကျတော့မြေတပြင်လုံးဆိုပြီးတော့ဖော်ပြပါတယ်ယောမဩဝါဒစာအခန်းကြီး30အငယ်16မှ18အတွင်းမှာအခုလိုတွေ့နိုင်ပါတယ်လူအပေါင်းတို့သည်ဝမ်းမြောက်စရာသတင်းကိုနားထောင်ကြသည်မဟုတ်ပရောဖက်ဟေရှာယစကားဟူမူကားအိုးထာဝရဖေဟာအကျွန်ုပ်ဟောပြောသောသတင်းစကားကိုအဘယ်သူယုံပါသနည်းဟုဆို၏တို့ဖြစ်၍ယုံကြည်ခြင်းသည်ကြားနာခြင်းအပြင်ဖြစ်ကြားနာခြင်းသည်လည်းဖျားသခင်၏စကားတော်အပြင်ဖြစ်၏တို့ရတွင်လူအပေါင်းတို့သည်မကြားရကြပြီလောအမှန်ကြားရကြပြီသူတို့၏အသံသည်မြေတပြင်လုံး၌နှံ့ပြ၍သူတို့၏စကားသည်မြေကြီးစွန်းတိုင်အောင်ရောက်လေပြီဟုငါဆို၏ဟုတ်ပါ रे အခုဟေဘရဲဩဝါဒစာကဖော်ပြပေးနေတယ်နောင်ကပ်ကပါဆိုရဟာမေရှိယကယ်တင်ရှင်ကိုရတိုင်းအုပ်စိုးမဲ့အနာဂတ်မြေကြီးပေါ်ကကောင်းကင်နိုင်ငံတော်ကိုရည်ညွှန်းလိုက်တာဖြစ်ပါ रे ဒီတော့အတိတ်ကာလမှာကောင်းကင်တမန်တို့ဟာခရစ်တော်ကိုပြောက်ဖို့ကူကွယ်ရသလိုတမိုင်းအဆုံးတိုင်အောင်လေခရစ်တော်ရဲ့အုပ်စိုးခြင်းကိုဝန်ခံကြရမှာဖြစ်ပါ रे ခရစ်တော်စီခိုင်းသောအမှုတော်များကိုထမ်းဆောင်ပေးကြရမှာဖြစ်ပါ रे တနည်းအားဖြင့်ပြောရရင်တော့အတိတ်တမိုင်းတလျှောက်မှာဖျားသခင်စေတမန်ဖျားသခင်ရဲ့အစီကံများအဖြစ်ဖျားသခင်အမှုတော်ကိုကောင်းကင်တမန်တို့ဟာဆောင်ကျင်းခဲ့ရတယ်။ကောင်းကင်နိုင်ငံတော်တည်ထောင်ခြင်းမှာလေဒီလိုပဲအမှုတော်ဆောင်များအဖြစ်သာဆက်လက်ယက်တည်ရမယ်ဆိုတာကိုအခုဟေဘရဲဩဝါဒစာဟာဖော်ပြပေးလိုက်တာပါ။ငါတို့ပြောဆိုသောနောင်ကပ်ကပါကိုအုပ်စိုးရသောအခွင့်ကောင်းကင်တမန်တို့၌အပ်ပေးမထားကြောင်းပေါ်လွင်ထင်ရှားလျက်ရှိနေပါလေ။ဟေဘရဲဩဝါဒစာအခန်းကြီး2အငယ်6ကျမ်းစာတစ်ချက်၌တယောက်သောသူကလူသည်အဘယ်သို့သောသူဖြစ်၍ကိုတော်သည်အောင်းမိတော်မူရသနည်းလူသားသည်အဘယ်သို့သောသူဖြစ်၍အကြည့်အရှုကြွလာတော်မူရသနည်းမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဒီအချက်ကတော့အဖဖခင်သခင်ရဲ့ရှေ့တော်မှောက်မှာပါမွားကလေးတွေအနုညာတဘာဆိုဘာမျှမဟုတ်တဲ့လူတတ္တဝါအဆင့်မှာရှိသူကျွန်တော်တို့ကိုအဖဖခင်သခင်ဟာဘာကြောင့်ဒီလောက်အထိဂရုစိုက်ရတာလဲဘာကြောင့်အောင်းမိတော်မူရတာလဲဒါတည်းမကအဲ့ဒီလိုအောင်းမိခြင်းများနဲ့အတူကယ်တင်ရှင်သခင်ခရစ်တော်ဟာအဲ့ဒီပါမွားလူသားလောကတဲကိုအဲ့ဒီလူစားတီကိုခံယူပြီးတော့ဘာကြောင့်ဆင်းသက်လာရခြင်းဖြစ်တယ်လဲဆိုရကူပါအတိတ်ကကျမ်းစာတစ်ချက်မှာတယောက်ကဖော်ပြခဲ့ဘူးပါတယ်ဆိုရကူဟေဘရဲဆရာဟာဆက်လက်တင်ပြလိုက်ခြင်းဖြစ်ပါတယ်ဟုတ်ပါတယ်ဒီလောက်အထိသေးကွေးတဲ့လူဘဝဖြင်းညံ့တဲ့လူဘဝတဲကိုကယ်တင်ရှင်သခင်ခရစ်တော်ဟာအဲ့ဒီဘဝအတန်းအစားကိုခံယူဆင်းသက်ခြင်းဖြစ်တယ်လူအဖြစ်သာလျင်ဖြစ်တယ်ကောင်းငင်တမန်အဖြစ်တောင်မှခံယူခဲ့ခြင်းမဟုတ်ခဲ့ဘူးဆိုရကူသူဟာမိမောင်းထိုးပြလိုက်တာပဲလို့ကျွန်တော်ဆိုချင်ပါ रे ဟေဘရဲဩဝါဒစာအခန်းကြီး2အငယ်9သူ့ကိုကောင်းငင်တမန်တို့အောက်၌အနီးငယ်နှိမ့်တော်မူပြီးသူ၏ခေါင်းကိုဘုံအသရေနှင့်ပတ်ရတော်မူပြီးဖန်ဆင်းတော်မူသောအရာများကိုအုပ်ဆိုးစီ၍မိတ်ဆွေတို့တတ်ရှင်းအပေါင်းတို့အဖဖခင်ရဲ့ဘုံတော်ကိုစိတ်ဝိညာဉ်နဲ့သာခံယူနိုင်မယ်ဆိုရင်ဖခင်သားသမီးလူသားဟာဖျားဆိုပြီးတော့တောင်းမှအခေါ်ခံရနိုင်လောက်တဲ့အထိတကိုးမြင့်တက်သွားရတယ်။ဒါပေမဲ့ဇာတိပဂရိသဘောတွေအရဆိုရင်တော့ရိုးပြမြေခကျွေးကြရသောဘဝသာလျှင်ဖြစ်တယ်။ပုပ်ပြက်တတ်သောသတ္တလောကသာတက်တဲ့အဆင့်သာမှရှိတယ်။ဒါကြောင့်မလို့ဖန်ဆင်းတော်မူသောယုတ်တရက်နဲ့လူသားတို့ဟာအဖဖျားသခင်စေတမန်ကောင်းငင်တမန်တို့တဲ့နှိမ့်ချနေရခြင်းဖြစ်တယ်။အဲ့ဒီကောင်းငင်တမန်တို့တဲ့အနည်းငယ်နှိမ့်ချတဲ့အဆင့်ကိုတောင်းခရစ်တော်ဟာခံယူပြီးတော့တိုးဝင်လာခဲ့ခြင်းဖြစ်တယ်ဆိုတာကိုဆက်လက်ရှင်းဆိုပြလိုက်ပါတယ်ကျွန်တော်ကဒီအပိုင်းကလေးမှာကျွန်တော်အရင်တုန်းကရေးခဲ့ဘူးတဲ့ဝတ္ထုတပုတ်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်ပြီးတော့သတိရမိပါတယ်ပြန်ပြီးတော့တင်ပြခြင်းပါတယ်မြစ်တစင်းနှင့်ချစ်ချင်းနှင်းဆိုတဲ့ဝတ္ထုတူကလေးတပုတ်ပါအ အဲ့ဒီဝတ္ထုတည်းမှာကျွန်တော်ဟာကျွန်တော်သားကလေးငငယ်တုန်းကစကားမတက်တက်နဲ့ကျွန်တော်ကိုမေးတာမြန်တာကတိကသက်တည်းမိကွန်းထုတ်လွှမ်းသွားကြည့်တော့နောက်ဆုံးကျွန်တော်ကိုယ်တိုင်မှဖြစ်တတ်တော့ပဲနဲ့အကြက်ရိုက်ရတဲ့အကြောင်းတွေကိုကျွန်တော်ဖော်ပြခဲ့ပူပါလေကျွန်တော်သားကလေးကိုကျွန်တော်ကနေပြီးတော့သားလေးဖေဖေတို့မေမေတို့သိရင်မင်းဘာလုပ်မလဲကွာဆိုတော့သားလေးကပြန်ဖြေတယ်မြုပ်ပါမယ်တဲ့ကျွန်တော်ကတော့အဖေတယောက်အနေနဲ့ကိုသားကလေးကိုအဖေအမေများသိလို့ရှိရင်ဖွဲ့ဖွဲ့နှွဲ့နှွဲ့လွန်းလွန်းဆွေးဆွေးကလေးဘာတွေများဖြစ်မလဲနှမျောတန်းတပြီးတော့ဘာတွေများခန်းခန်းနာလုပ်ပေးမလဲစသည်စသဖြင့်တစ်ခုခုကိုကျွန်တော်ကြားကျင်နေမျောလင့်မိတယ်အခုတော့ကလေးကမြုပ်ပါမယ်တဲ့ဟုတ်ပါတယ်တကယ်ကျွန်တော်တို့ရဲ့ရုပ်ဒရတ်ဟာသေပြီဆိုရင်လေတိရစ္ဆာန်လောကတ attva တွေနဲ့ဘာမှမထူဘူးအတူတူပဲဝက်တို့ကြက်တို့ကမှစားလို့ရသေးတယ်နော်ပိတ်တာချင်းနဲ့ရောင်းစားလို့ရသေးတယ်အဲ့ဒီလူရဲ့ရုပ်ဒရတ်ဟာအကျွင့်မဲ့မြုပ်ပြည့်ရတယ်ဘဝမီးမြိုက်ပြီးတော့ပြာချပြည့်ရတယ်ဘဝဆိုတဲ့သစ္စာတရားဟာရှိနေပါလေအဲ့ဒါကြောင့်သူ့ရဲ့ဇေတမန်ကောင်းငင်တမန်တို့တဲ့အနည်းငယ်နှိမ့်ချတော်မူတယ်ဆိုတာကိုနှုတ်ကပတ်တော်ဟာမိမောင်းထိုးဖော်ပြနေပါတယ်ဒါပေမဲ့အဲ့ဒီလိုကောင်းကင်တမန်တဲ့အနည်းငယ်နှိမ့်ချတယ်လို့ပြောပြီးတဲ့နောက်မှာကောင်းကင်တမန်တို့တဲ့အထူးအရေးကြီးတဲ့စုဂျေစုယောဗျာမိခကြွေကြရသောလူမှုလို့ကိုအထူးလိုအပ်တဲ့နောက်ထပ်ကောင်းကြီးကိုဖော်ပြပေးလိုက်တာကတော့သူ၏ကောင်းကိုဘုံအစရိနှင့်ပိုက်ရပြီးတော့ဖန်ဆင်းတော်မူသမျှသောအရာတို့ကိုအုပ်ဆိုးစေခြင်းပဲတဲ့ဟုတ်ပါတယ်ဒါဟာဘုရားသခင်ကိုတော်ဒဏ်ရဲ့ဂရိတ္တစာနဲ့ပြင်းရင်ဒီဂရိသစ္စာနဲ့ပရိညင်ဟာကဘာဥပရိညင်ဖန်ဆင်းတော်မူစကြဲကရှိခဲ့တဲ့ပရိညင်မဟုတ်ဘူးလားကဘာဥကျမ်းအခန်းကြီး1အငယ်26မှ28အတွင်းကိုပြန်ပြီးတော့ကြည်စည်ကြပါလေတဖန်ဖျားသခင်ကငါတို့ပုံတရံနှင့်တညီတရံဒီလူကိုဖန်ဆင်းကြစို့သူသည်ပင်လယ်ငါတို့ကို၎င်းမိုးကောင်းကင်ငှက်တို့ကို၎င်းသားရင်တို့ကို၎င်းမြေတပြင်လုံးနှင့်တကွမြေပေါ်မှတွားရသောတိရိစ္ဆာန်အပေါင်းတို့ကို၎င်းအုပ်ဆိုးစေဟုအမိန့်တော်ရှိ၏ထိုတို့ဘုရားသခင်သည်မိမိပုံတရံနှင့်အညီလူကိုဖန်ဆင်းတော်မူ၏ဘုရားသခင်၏ပုံတရံတော်နှင့်အညီလူယောက်ျားလူမိန်းမကိုဖန်ဆင်းပြီးလျှင်အချင်းတို့များပြားစွာမွေးဖွားကြလော့မြေကြီးကိုပြည့်စေ၍နိုင်ကြလော့ပင်လယ်ငါးတို့ကို၎င်းမိုးကောင်းကင်ငှက်တို့ကို၎င်းအသက်ရှင်၍မြေပေါ်မှလှုပ်ရှားတတ်သောတိရစ္ဆာန်အပေါင်းတို့ကို၎င်းအုပ်ဆိုးကြလော့ဟုမိန့်တော်မူ၍သူတို့ကိုကောင်းကြီးပေးတော်မူ၏တဲ့ရှင်းနေတာပဲမဟုတ်ဘူးလားမေဆွေတို့တတ်ရှင်အပေါင်းတို့တစ်ချိန်တည်းမှာအဲ့ဒီလောက်အထိကောင်းကြီးနဲ့ရစ်ပတ်ချင်းခံရတဲ့လူသားတို့ရဲ့ဘဝဟာအပြစ်တရားနဲ့လည်းဆက်ဆက်လိုက်ကောပုံစံပြောင်းသွားရတယ်။ဘုန်းတော်ရောင်နဲ့ထွန်းတောက်ရင်ဖျားသခင်သာသမီသို့မဟုတ်ဖျားလူတောက်မှသတ်မှတ်ရမယ်ဘဝ။တစ်ချိန်တည်းမှာပဲအပြစ်တရားကြောင့်သေကိုသေရတဲ့ဘဝအမှန်ဖြစ်ချင်းအကြောင်းကိုဆာလံဆရာဟာအခုလိုစုပေါင်းဖော်ပြထားတာကိုတွေ့နိုင်ပြန်ပါလေ။82ခုမြောက်သောဆာလံအငယ်1နှင့်အငယ်4မှ9ကိုကျွန်တော်ပြန်လည်တင်ပြပါရစေ။ဖျားသခင်သည်ဖျားတို့ဤပရိသတ်၌ရက်လျက်နေတော်မူ၍ဖျားတို့အလေ၌စီရင်တော်မူ၏ဆင်းရဲသောသူနှင့်ငတ်မွသောသူတို့ကိုမတရားသောသူဤလက်မှကယ်နှုတ်ကြလော့သူတို့သည်မသိနားမလည်ကြမှောင်မိုက်၌ကျင်လေကြ၏မြေကြီးတိုက်မြစ်အပေါင်းတို့သည်လှုပ်ရှားလျက်ရှိကြ၏သင်တို့သည်ဖျားဖြစ်ကြ၏ရှိသမျှတို့သည်အမြင့်ဆုံးသောဖျားဤသားဖြစ်ကြ၏ဟုငါဆိုတည်းသို့တော်လေသင်တို့သည်လူကဲ့သို့သေ၍အခြားသောမင်းကဲ့သို့ဆုံးရှုံးခြင်းသို့ရောက်ကြလိမ့်မည်မိတ်ဆွေဒီအချက်ဟာလဲရှင့်နေပြန်တဲ့အဖဖရာသခင်ရဲ့စီရင်တော်မူခြင်းပါပဲကောင်းပြီအဲ့ဒီလိုဘုန်းရှိခြင်းပါလျက်နဲ့အပြစ်တရားကြောင့်ဘုန်းတော်ကိုမခံယူနိုင်တဲ့ဘဝပုတ်ပြဲ့ရတဲ့ဘဝရိုးပြမြိခကျွေရတဲ့လူသားတို့ဘဝဖရာသခင်ဒီအတိုင်းပြစ်ထားနိုင်ကြတယ်လားမထားနိုင်ပါဘူးသူချစ်တော်မူလို့ဖန်ဆင်းတော်မူတယ်ဝိညာဉ်ကိုသူကိုယ်တိုင်မှုတ်သွင်းပေးတယ်ဒါပေမဲ့အဲ့ဒီဝိညာဏလူသားဇာတိပဂရိနောက်ကိုလိုက်ပြီးတော့အပြစ်တရားမှခြေကျွန်သွားတဲ့အချိန်သူကဲ့တင်မယ်သူကျေးဇူးပြုမယ်အဲ့ဒီလိုဂရိတော်တွေရှိလာပြန်တာကိုအဲ့ဒီကဘာဦးဓမ္မသမိုင်းမှာပဲထင်ရှားစွာဆက်လက်တွေ့မြင်ရပါတယ်အဲ့ဒါကတော့ကဲ့တင်ရှင်သခင်ခရစ်တော်ကိုလူဇာတိကိုခံယူစေပြီးတော့ကဲ့တင်ခြင်းတရားနဲ့အညီလူသားတွေကိုကဲ့တင်မယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ဟုတ်ပါတယ်ဒါကိုစာရမဏတ်အတွက်ကျိန်ဆိုခြင်းလူသားအမျိုးအနွယ်ကိုကြိုတင်သတိပေးခြင်းနဲ့ရှင်းလင်းစွာပေါ်လွင်နေအောင်လို့အဖဖခင်ဖော်ပြထားခဲ့ပါတယ်။အဲ့ဒီလိုသတိပေးလိုက်တာတွေဟာမျိုးကိုကိုစားပြုတဲ့စာရန်မိမအမျိုးအနွယ်ကိုကိုစားပြုထားတဲ့လူဇာတိကံကယ်တင်ရှင်သခင်ခရစ်တော်တို့အကြောင်းကြိုတင်ဗျာဒိတ်တော်တွေအဖြစ်ကဘာဦးကျမ်းမှာကလေးကတွေ့ရပြီသားဖြစ်ပါတယ်။ကဘာဦးကျမ်းအခန်းကြီး3အငယ်14နဲ့15မှာကြည်ပါ။ထာဝရအရှင်ဖခင်သည်မျိုးကိုခေါ်၍သင်သည်ဤအမှုကိုပြုသောကြောင့်သားရင်သားရဲ့အပေါင်းတို့တဲ့ချိန်ချင်းကိုခံရ၏သင်သည်ဝန်းဖြင့်သွား၍မြေမှုန့်ကိုတသက်လုံးစားရမည်သ သင်နှင့်မိမကို၎င်းသင်၏အမျိုးအနွယ်နှင့်မိမ၏အမျိုးအနွယ်ကို၎င်းငါသည်ရံညှိုးဖွဲ့စီမည်သူသည်သင်၏ခေါင်းကိုကြိတ်လိမ့်မည်သင်သည်သူ၏ဖနှောင့်ကိုကြိတ်လိမ့်မည်ဟုမိန့်တော်မူ၏ကဲဒါဟာလူသားအမျိုးအနွယ်ကိုကြိုတင်သတိပေးခြင်းရှင်းလင်းစွာဖော်ပြလိုက်ခြင်းပါပဲဟုတ်ပါတယ်မွေကိုကိုစားပြုထားတဲ့စာရန်မိမအမျိုးအနွယ်သို့မဟုတ်လူသားကိုကူစားပြုထားတဲ့လူစားတိခံကေတင်ရှင်သခင်ခရစ်တော်တို့အကြောင်းကိုကြိုတင်ဗျာဒိတ်ပြုလိုက်ခြင်းပဲဖြစ်ပါတယ်။ဒါလောက်တင်မကသေးပါဘူး။ဘာလူမျိုးတော်မှမရှိခင်ကတည်းကဓမ္မသမိုင်းကိုဖော်ပြနိုင်ဖို့ရန်အတွက်အာဗြဟံဆိုတဲ့လူကြီးကိုရွေးကောက်ပြီးကောင်းကြီးပေးခဲ့တဲ့ဖြစ်စဉ်တွေတည်းမှာအဖဖျားသခင်အာဗြဟံအပေါ်မှာချထားပေးခဲ့တဲ့ဂရိသစ္စာဟာလေလူသမိုင်းကြီးတစ်ခုလုံးအတွက်အလွန်ပီပြင်းရှင်းလင်းလွတ်လာပါတယ်။မင်းကနေတဆင့်လူမျိုးတမျိုးကိုငါရွေးကောက်မယ်။အဲ့ဒီလူမျိုးအဖြစ်လေလူအဖွဲအစည်းကြီးတစ်ခုလုံးကိုကောင်းကြီးပေးမယ်ဆိုတဲ့ဂရိတော်ပါပဲ။ကပ္ပဦးကျမ်းအခန်းကြီး7အငယ်1မှ3ကိုပြန်ပြီးတော့ကြည်ပါ။ထာဝရဘုရားသည်လေအာဗျံကိုခေါ်တော်မူ၍သင်ဤပြည်နှင့်တကွအမျိုးသားချင်းပေါက်ဖော်များတဲ့ကထွက်ပြေးလျင်ငါပြလက်တန့်သောပြည်သို့သွားလော။ငါသည်သင်ကိုလူမျိုးကြီးဖြစ်စေမည်။ငါကောင်းကြီးပေး၍သင်ဤနာမကိုကြီးမြတ်စေမည်။သင်သည်ကောင်းကြီးခံရသောသူဖြစ်လိမ့်မည်။သင်ကိုကောင်းကြီးပေးသောသူကိုငါကောင်းကြီးပေးမည်။သင်ကိုချိန်ဆသောသူကိုငါချိန်ဆမည်။သင်အားဖြင့်လေလူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်တဲ့။ဟုတ်ပါတယ်မိတ်ဆွေများခင်ဗျာ။အလွန်အလွန်ရှေးကျလှတဲ့ကပ္ပဦးအချိန်တွေကလေးကပေးထားတော်မူခဲ့သောဂရိတော်နဲ့ပရိညင်တွေအကုန်လုံးတို့ဟာသူရဲ့လူသားတို့အပေါ်မှာထားရှိထားတဲ့မေတ္တာတော်အကြံအစီတော်အလိုတော်အကြောင်းတို့ကိုဖော်ပြနေပါလေ။ဘာကြောင့်သူကိုယ်တော်တိုင်လူစားတီကိုခံယူခဲ့ရတယ်။ကားရိုင်တော်ပေါ်မှာအသေးခံတော်မူပြီးတော့ရှင်ပြန်ထမြောက်တော်မူတယ်။သာဝရအသက်ရှင်ခွင့်ကိုပေးခဲ့တယ်ဆိုတဲ့အကြောင်းဒီကိုအထင်ရှားဖော်ပြပေးနေတယ်လို့တင်ပြရရစီ။ဟေပြဲဩဝါဒစာအခန်းကြီး1အငယ်8ခသိန်းသောအရာတို့ကိုသူဤခြေအောက်၌ချထားတော်မူပြီးဟုသက်သေခံတည်း။ခသိန်းသောအရာတို့ကိုချထားတော်မူ၏ဟုဆိုသောမချမထားပဲကြံရစ်သောအရာတစုံတစ်ခုမျှမရှိရ။ယခုမူကားခတ်သိမ်းသောအရာတို့သည်ချထားလျက်ရှိသည်ကိုငါတို့မမြင်ရကြသေး။သောတရှင်မိတ်ဆွေအပေါင်းတို့အဲ့ဒီလိုကောင်းကင်တမန်တော်တဲ့တဆင့်နှိမ့်ထားတဲ့လူသားသေပြစ်စီရင်ခံထားရတဲ့လူသားအဲ့ဒီလူသားတို့ရဲ့ဘဝတည်းကိုကိုတော်တိုင်ဆင်းသက်လာရတဲ့သခင်ဟာဖျားသခင်ဖြစ်လို့ဖျားသခင်ဘုန်းတော်နဲ့ပြေဝါတယ်ဖျားသခင်ဂုံတော်တီနဲ့ကြွယ်ဝပြည့်စုံတယ်ဆိုတာကိုတွေ့ရတယ်လို့သူပေးတဲ့ကေတင်ချင်းတရားကိုလက်ခံသူဟာလေသူနဲ့အတူဘုန်းတော်ဝင်စားရမယ်ဆိုတဲ့တစ္ဆာတရားတွေကိုတွေ့ခဲ့ကြရပြီးအမှန်ဒါပေမဲ့အဲ့ဒီတစ္ဆာတရားအတိုင်းကျွန်တော်တို့ဒီကနေ့ဒါကိုမျက်စိနဲ့တက်အပ်မြင်ကြရပါပြီလားမမြင်ကြရသေးပါဘူးဟုတ်ပါတယ်ကျွန်တော်မိတ်ဆွေတို့ရဲ့မျက်စိတွေနဲ့တက်အပ်မြင်နေရတာကတော့ကိုယ့်ရဲ့လူအဖွဲ့အစည်းအတွင်းကယိုယွင်းဖောက်ပြန်မှုတွေမိုက်မှားမှုတွေကိုယ်တိုင်ရဲ့မတည်ငြိမ်မှုတွေမရေမရာမှုတွေဆန္ဒမပြေဝမှုတွေနဲ့တကွလောကရန်တရားတွေပဲဖြစ်ပါလေကိုချစ်တဲ့လူတွေကတရားဥပိတယောက်မြေကြီးသားတို့သွားရလမ်းအတိုင်းသွားပြီးတော့နောက်ဆုံးကျတော့ကိုယ်တိုင်လဲလိုက်သွားရဒါဒီကူပဲကျွန်တော်တို့မြင်နေရပါလေဒီတော့ကေတင်ရှင်ကိုတော်တိုင်ရဲ့ခြေတော်အောက်မှာခသိန်းသောအရာတို့ချထားတော်မူတဲ့ဆရာကယုံကြည်ခြင်းတရားအဖြစ်သာခံစားထိတွေ့နားလည်ရပါလေကျွန်တော်မမြင်ရကြသေးပါဘူးကြမ္မူလေနှုတ်ကပတ်တော်ဟာရှင်းလင်းပြတ်သားစွာဖော်ပြပေးလိုက်ပါ रे ယခုမူကားခသိန်းသောအရာတို့သည်ချထားလျက်ရှိသည်ကိုငါတို့မမြင်ရကြသေးတဲ့မိတ်ဆွေအပေါင်းတို့ဟေပြဲဩဝါဒစာအခန်းကြီး1အငယ်6ကိုဆက်ကြပါအောင်စုယေရှုသည်ဖျားသခင်ဤကျေးဇူးတော်အားဖြင့်လူအပေါင်းတို့အတွက်ကြောင့်အသေးခံရသောအခွင့်ရှိစေခြင်းဟာကောင်းကင်တမန်တို့အောက်၌အနည်းငယ်နှိမ့်ပြီးမှအသေးခံရသောကြောင့်ခေါင်းတော်၌ဘုံအသရိပိုက်ရလျက်ရှိသည်ကိုငါတို့မြင်ကြ၏ရှင်းနေပါပြီနော်ကေတင်ရှင်သခင်ခရစ်တော်ဟာလူကိုကေတင်ဖို့အသေးခံတော်မူတယ်အပြစ်သားတို့ကိုအပြစ်တရားမှလွတ်မြောက်စေဖို့ရန်အတွက်အသေးခံတော်မူခြင်းဖြစ်တယ်အနန္တတကုရှင်ဘုရားသခင်အနေနဲ့အသေးခံလို့မရနိုင်ဘူးကောင်းကင်တမန်အနေနဲ့လည်းအသေးခံလို့မရနိုင်ပါဘူးဒါရီဟာဘုရားသခင်ရဲ့ဘိုးကြီးဖြစ်တယ်ကောင်းကင်အဖွဲအစည်းဖြစ်တယ်တိသန့်စီရင်တော်မူသောလောကဖြစ်တယ်စောစောကကပ္ပဦးချမ်းမှကလေးကငါတို့ပုံတရံနှင့်အညီတတရံဒီလူကိုဖန်ဆင်းကြစို့ဆိုပြီးတွေ့ရတဲ့အတိုင်းပဲပေါ့သူ့မှာသူ့ရဲ့ကောင်းကင်ဘုံသားတွေရှိမှန်းသိနိုင်ပါ रे ကပ္ပအဆက်ဆက်ဖန်ဆင်းလာတဲ့အဖဖះမှာကျွန်တော်မသိနိုင်တဲ့အတိတ်ဟာအနန္တကာလရှည်ကြီးဖြစ်ပြီးတော့အဲ့ဒီအနန္တဂုံတရတ်တွေကိုကျွန်တော်မသိနိုင်တာတွေဟာအများကြီးပဲဖြစ်ပါ रे ယောဘဝတ္ထုအခန်းကြီး1မှာလေဒီအချက်ကိုဖော်ပြထားတာတွေ့နိုင်ပါသေးတယ်။ဘုရားသခင်ဤသားတို့သည်ထာဝရဘုရားထံတော်၌ခစားခြင်းဟာလာရသောနေ့ရဲ့အချိန်ရောက်ရင်စာရန်သည်လေသူတို့နှင့်ယောနှော၍လာ၏တဲ့မရှင်းဘူးလားမိတ်ဆွေအပေါင်းတို့အဲ့ဒီကောင်းကင်ဘုံကိုအဖဖခင်သခင်ရဲ့ဝိညာဉ်တော်ဟာစွန့်ခွာပြီးတော့လူလောကကိုဆင်းသက်လာခဲ့တယ်ဆိုတာဟာအလွန်ရှင်းလင်းပြတ်သားစွာတွေ့မြင်ရတဲ့အချက်ပါဒီအကြောင်းကလေးတွေကိုကျွန်တော်ပြန်ပြီးတော့စဉ်းစားရင်းနဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူစားတိကိုခံယူခြင်းပြုချိန်မှာကောင်းကင်တမန်တွေကလာရောက်ပြီးတော့ယောသမတ်တဆင့်ကမ္ဘာလောကကြီးကိုကြီးညာပေးခဲ့တဲ့အသံတွေကိုပြန်ပြီးတော့ကြားရောက်မိပါတယ်ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး1အငယ်18မှ22ကိုပြန်လည်တင်ပြပါရစေယေရှုခရစ်သည်ဖွားမြင်ခြင်းကိုခံတော်မူသောအကြောင်းအရာဟုမူကားမေတော်မာရိသည်ယောသနှင့်ထိမ်းမြားဆောင်နှင်း၍မရှက်တင်မီတွင်တန်ရှင်းသောဝိညာဉ်တော်ကြောင့်ပရိသေရီဆွေးနေ၏သူ၏ခင်ပွန်းယောသသည်သူတော်ကောင်းဖြစ်၍မာရိအသရေကိုမပြတ်စေခြင်းသောကြောင့်တိတ်ဆိတ်စွာစွန့်ပယ်မည်ဟုအကြံရှိ၏ထို့သောကြံစည်၍နေစဉ်တွင်အိမ်မက်ကိုမြင်ရသည်မှာထာဝရဘုရား၏ကောင်းရင်တမန်သည်ထင်ရှား၍ဒါဝိဒ်အမျိုးယောသသင်ဤခင်ပွန်းမာရိကိုထိမ့်သိမ်းရမည်အခွင့်ကိုမစိုးရင်နှင့်ဤပရိသေသည်တန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်၏။သားယောက်ျားကိုဖွားမြင်လိမ့်မည်။ထိုသားသည်မိမိလူတို့ကိုအပြစ်မှကယ်ချွတ်မည်သူဖြစ်သောကြောင့်ယေရှုဟူသောအမည်ဖြင့်မှဲ့ရမည်ဟုကောင်းကင်တမန်ဆို၏။ထိုအကြောင်းအရာဟူမူကားထာဝရဘုရားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမည်အကြောင်းတည်းတဲ့။မိတ်ဆွေတို့တတ်ရှင်အပေါင်းတို့သခင်ရဲ့ကြွလာတော်မူခြင်းအကြောင်းရင်းကိုဟေပြဲဩဝါဒစာအခန်းကြီး2ရဲ့အငယ်30ဟာအခုလိုဖော်ပြပေးလိုက်ပြန်ပါတယ်။အကြောင်းမူကားမြားစွာသောသားတို့ကိုကယ်တင်၍ဘုံစည်းစိမ်စံစားရာသို့ပို့ဆောင်သောအရှင်သည်ဒုက္ခဝေဒနာအဖျင်စုံလင်ခြင်းသို့ရောက်ရမည်အကြောင်းခတ်သိမ်းသောအရာတို့ကိုဖန်ဆင်း၍အုပ်ဆိုးတော်မူသောဖျားသည်စီရင်တော်မူအပ်၏။မြားစွာသောသားတို့ကိုကယ်တင်ဖို့တဲ့ကျွန်တော်ရဲ့ယင်တဲ့မှာတော့နေ့ငနေနေအောင်ကိုခန်းစားမိပါ रे မိษွေတို့လည်းစိတ်စိတ်စဉ်းစားလိုက်မယ်ဆိုရင်ဒီအတိုင်းပဲကြောတဲ့ယင်တဲ့မှာစိတ်ငနေနေလောက်အောင်ခန်းစားရလိမ့်မယ်လို့ကျွန်တော်တွေးမိပါ रे မြားစွာသောသားတို့ကိုကဲတင်ဖို့လို့ဖော်ပြထားတယ်မဟုတ်ဘူးလားဒါဟာသူချစ်တော်မူတဲ့လူတ attva အပြစ်သားတို့ကိုသူဟာဘလောက်အထိချစ်တော်မူတယ်ဆိုတာကိုဖော်ပြနေပါ रे ဟုတ်ပါ रे မိษွေအပေါင်းတို့ရှင်ယောဟန်ခရစ်ဝင်ကျမ်းမှာလူသားတို့အတွက်ဘုရားသခင်ဟာဘလောက်အထိမေတ္တာဂရုဏာထားတယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့ရှင်းလင်းပြသစွာတွေ့နိုင်ပါ रे ဟုတ်ပါ रे မိတ်ဆွေအပေါင်းတို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်15မှအတော်အတန်ဖတ်ကြည့်မယ်ဆိုရင်အခုလိုတွေ့နိုင်ပါ रे အကြောင်းမူကားထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းသည်ဘုရားသခင်၏သားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းဟာဘုရားသခင်သည်မိမိ၌တပါးတည်းသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လောကီသားတို့ဟာအပြစ်စီရင်ခြင်းဟာဘုရားသခင်သည်သားတော်ကိုဤလောကသို့ဆေလွတ်တော်မူသည်မဟုတ်လောကီသားတို့သည်ကိုယ်တော်အားဖြင့်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဆေလွတ်တော်မူ၏သားတော်ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရမယုံကြည်သောသူမူကားဘုရားသခင်၌တပါးတည်းသောသားတော်ကိုမယုံကြည်သောကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရ၏အဲ့ဒီလိုဖော်ပြထားတာကိုရှင်းလင်းပြသစွာတွေ့နိုင်ပါ रे မိတ်ဆွေအပေါင်းတို့တပါးတည်းသောသားတော်ကိုမယုံကြည်တဲ့အတွက်ကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရတယ်ဆိုတာနဲ့ပတ်သက်လို့လေတန်တရာရှင်းအောင်လို့အငယ်16ဟာအခုလိုဖော်ပြထားပါ रे အပြစ်စီရင်ခြင်းကိုခံရကြောင်းကအလင်းသည်ဤလောကသို့ဝင်၍လူတို့သည်မကောင်းသောအကျင့်ကိုကျင့်သောကြောင့်အလင်းတဲ့မှောင်မိုက်ကိုသာ၍နှစ်သက်ကြ၏မိတ်ဆွေအပေါင်းတို့လူသားဟာတနည်းနည်းတစ်ချိန်ချင်းမှာတရားရုံးထုံးစံရှိတယ်။ဘာဖြစ်လဲဆိုတော့သူဟာဇာတိပဂရိကိုကအပြစ်တရားရဲ့လူသား။စာရမဏေဘက်ကိုပါပြီးတော့မိုက်ဖက်ပါကလေးကကဘာဥမှားကလေးကဖျားသခင်ရဲ့ပရိညင်အယမြေမှုန့်ဖြစ်တဲ့လူသားဟာမြေကိုပြန်ရမှာဖြစ်ပါလေ။ဒါပေမဲ့အဖဖျားသခင်ရဲ့ကျေးဇူးတော်ဟာဘလောက်ကြီးတယ်လဲ။သူဟာရုပ်ပြမိခကြွေကြရသောကျွန်တော်ဘဝကိုထာဝရရှင်သန်ခွင့်ပေးခြင်းနဲ့ကောင်းကင်အမွေကိုပေးခြင်းနဲ့ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ခြင်းအဖြစ်ပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး3ရဲ့အစပိုင်းတွေဟာအခုလိုဖော်ပြထားပါတယ်ဖျားသခင်ဤသားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဖျားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလော့လောကီသားတို့သည်ဖျားသခင်ကိုမသိသောကြောင့်ငါတို့ကိုလည်းမသိကြချစ်သူတို့ ယခုတွင်ငါတို့သည်ဖျားသခင်ဤသားဖြစ်ကြ၏နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားသေးသို့တော်လေကိုတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုတော်နှင့်တူကြလက်တန့်ဟုငါတို့သိကြ၏အကြောင်းမူကားကိုတော်ဖြစ်တော်မူသည့်အတိုင်းငါတို့သည်မြင်ရကြလက်တန့်ထို့သောမျှော်လင့်သောသူမည်သည်ကားကိုတော်သန့်ရှင်းတော်မူသည့်ဤသူကိုကိုကိုသန့်ရှင်းစေတတ်၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုဟေပြဲဩဝါဒစာမှတ်သင့်ကျွန်တော်အလေးအနက်ပြုရမယ့်အချက်တစ်ချက်ပေါ်လာပြီအကြောင်းမူကားများစွာသောသားတို့ကိုကဲ့တင်၍ဆိုတဲ့အချက်အကုန်လုံးမဖြစ်နိုင်ဘူးဆိုတာကိုတွေ့ရပြန်ပြီဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အမှန်ကတော့တလောကလုံးကိုကဲ့တင်ဖို့ဆင့်သက်ခဲ့ခြင်းပဲဒါပေမဲ့သူ့ကိုယုံကြည်လက်ခံဖို့လိုတယ်အဖက်ရှင်တော်မူသောအဖရဲ့သားသမီးများအဖြစ်ကိုခံယူနားလည်ဖို့လိုတယ်အဲ့ဒီအခြေခံစီမင်းကိုတော့လက်ခံကြဖို့အရေးကြီးတယ်ဆိုတာကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ
်ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်သီးရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြဲဩဝါဒစာခန်းကြီးနှစ်အခန်းငယ်17ကနေအခန်းငယ်18အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်